အိန္ဒိယနိုင်ငံအတံပြည်နယ်ကနေရိုဟင်ဂျာ9ယောက်ကိုမြန်မာနိုင်ငံကိုပြန်ပို့ခဲ့ပြီးတဲ့နောက်မှာနောက်ထပ်အနည်းဆုံး23ယောက်ကိုအတံပြည်နယ်ကပြန်ပို့ဖို့ပြည်ထောင်စုဝန်ကြီးဌာနနဲ့စတင်လှုပ်ဆောင်နေပြီလို့အိန္ဒိယကလာတဲ့သတင်းတွေမှာဖော်ပြထားပါတယ်။အတံပြည်နယ်ကထင်းသိမ်းစခန်း၃ခုမှာရှိနေတဲ့ရိုဟင်ဂျာ23ယောက်အတွက်နိုင်ငံသားစစ်ဆေးမှုတွေပြုလုပ်ခဲ့ပြီးသူတို့ကိုပြန်ပို့ဖို့သဘောတူညီချက်တွေရပြီးဖြစ်တယ်လို့သူတို့ကိုယ်တိုင်ကလည်းပြန်ဖို့သဘောတူတယ်လို့အတံရဲတပ်ဖွဲ့ကပြောပါတယ်။မြန်မာအစိုးရဘက်ကလည်းသူတို့ကိုပြန်လက်ခံဖို့သဘောတူတဲ့အပြင်သူတို့လုံခြုံရေးအတွက်ပါအာမခံတယ်လို့ဆိုပါတယ်။အဲ့ဒီ23ယောက်ဟာအာတန်ပြည်နယ်ထဲကဆီလ်ချာ၊ဂိုးလ်ပါရာနဲ့တက်စပူးမြို့တို့ကထင်းသိမ်းစခန်းတွေကဖြစ်ကြပါတယ်။အိန္ဒိယပြည်ထောင်စုနဲ့နိုင်ငံရေးဌာနတွေနဲ့လက်တွဲပြီးမြန်မာအာဏာပိုင်တွေကသူတို့နေအိမ်လိပ်စာတွေကိုပါစစ်ဆေးပစ်စည်းပြီးဖြစ်ကြောင်းနဲ့ရဲအတိအကျမပြောနိုင်သေးပေမဲ့ပြန်ပို့ဖို့လှုံ့ဆော်နေပြီဖြစ်ကြောင်းလုံခြုံရေးတာဝန်ခံတွေရဲ့ပြောကြားချက်ကိုကိုကာပြီး The Asian Age သတင်းမှာဖော်ပြထားပါတယ်။ဒီချိန်ထဲမှာပဲအိန္ဒိယနိုင်ငံအချင်းမြောက်ပြည်နယ်တွေကိုပြီးခဲ့တဲ့သတင်းနှစ်ပတ်လောက်ကရိုဟင်ဂျာမွတ်စလင်တော်တော်များများဝင်ရောက်လာတယ်ဆိုတော့ထောက်လိုက်ရတဲ့တဲ့နေအရာအတန်နဲ့အဲ့ဒီဒေတာအတွင်းပြည်နယ်တွေကနေကြားဆောင်တက်တွေကိုအထုတတိထားဖို့တက်လန့်ထားပါတယ်မကြသေးခင်ကပဲအိန္ဒိယအစိုးရကအရိုဟင်ဂျာ9ဦးကိုပြန်ပို့ခဲ့တာနဲ့ပတ်သက်ပြီးသူတို့လုံခြုံရေးအတွက်အထူးဆွေးကြောင်းကုလသမဂ္ဂဒုက္ခသည်များဆိုင်ရာမဟာမင်းဂျီယုံရဲ့ပြောခွင့်ရအန်ဒရက်မဟက်ချစ်ကအင်္ဂါနေ့မှာပြောပါတယ်အိန္ဒိယနိုင်ငံအတွင်းမှာတရားမဝင်နေထိုင်နေတဲ့အရိုဟင်ဂျာ4000လောက်ရှိမယ်လို့ခန့်မှန်းထားကြပြီးသူတို့ဟာဂျမ္မူဟိုက်ဒရာဘတ်ကမ်ပူးနဲ့ဒေလီမြို့စင်ဂျင်ဘုံတွေမှာနေထိုင်ကြတာဖြစ်ပါတယ်